ပြည်ပလင်ကနိုင်ငံမှာလူနည်းစုမွတ်စလင်တွေပေါ်အကြမ်းဖက်တိုက်ခိုက်တာတွေကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့လူမှုကွန်ရက်တွေအသုံးပြုလို့မရအောင်အစိုးရကပိတ်ပင်လိုက်ပါတယ်။လွန်ခဲ့တဲ့စနေနေ့ကဗုဒ္ဓဘာသာဝင်ဆင်အာလီစကာသမတူဟာမွတ်စလင်လူငယ်တွေနဲ့အချင်းများခက်ရန်ဖြစ်ပွားရာကနေဒဏ်ရာရတဲ့အပြီးမှာတည်ဆုံသွားခြင်းကဆက်လို့လူမှုအတိုင်းဝန်ကြားပဋိပက္ခတွေစတင်ဖြစ်ပွားလာတာပါ။ကန်တီ KI အတွင်းကမွတ်စလင်တွေရဲ့ပလီတွေနဲ့ဈေးဆိုင်တွေကိုဆင်အာလီစဗုဒ္ဓဘာသာဝင်တွေကဖျက်ဆီးတိုက်ခိုက်ခဲ့ကြပြီးနောက်တည့်ရက်အင်္ဂါနေ့မှာတော့တိလင်္ကာသမရမိုက်ထရီပါလာဆရီစန္နာကနိုင်ငံရေးတော်အရေးပေါ်အခြေအနေကိုကြေညာခဲ့ပါတယ်။မွတ်စလင်တွေကိုတိုက်ခိုက်ချဖို့လှုံ့ဆော်ရေးရတဲ့စာတွေလူမှုကွန်ရက်မှာကြေကြေပြန့်ပြန့်ထွက်ပေါ်နေပြီးနောက် Facebook, Instagram နဲ့ WhatsApp စတဲ့လူမှုကွန်ရက်တွေအသုံးမပြုနိုင်အောင်လည်းပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့လည်းအရေးပေါ်အခြေအနေတုံ့ပြန်ထားတဲ့အခြေအနေအောက်မှာပဲဒီနေ့အထိတိုက်ခိုက်မှုတချို့ကတော့ရှိနေပါသေးတယ်။တကယ်တော့တီချာလွတ်လပ်ရေးတောင်းဆိုကြတဲ့လူနည်းစုတမိချားသဘုံတွေကိုအစိုးရဘက်ကနှိမ်နှင်းခဲ့လို့36နှစ်ကြာပြည်တွင်းစစ်ကြီးအဆုံးသတ်သွားခဲ့တဲ့လွန်ခဲ့တဲ့10နှစ်လောက်ကစပြီးတိရီလင်္ကာနိုင်ငံမှာဘာသာရေးနဲ့လူမျိုးရေးသဘောထားကွဲပြားမှုတွေပြင်းထန်လာနေတာဖြစ်ပါတယ်ခင်ဗျာ။